ကဘာမကျေတွေ့မြမပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြတ်တာတဲ့နိုင်ငံတော်သချင်းရဲ့ခြေစင်းပိုက်ဟာနိုင်ငံသားရင်းလိုက်နာထိမ့်သိမ့်ဆောင်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြမနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင် နဲ့တချင်းတို့ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်တချင်းရဲ့ခြေစင်းပိုင်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနစ်အစ်စ်တွေပဲဖြစ်ပါတယ်အဲ့ဒီအမွေအနစ်တွေကိုထိမ့်သိမ့်ရှောက်ရှောက်နိုင်မှကဘာမကြေသေး၍မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်ကဘာမကြေမြန်မာပြည်ကြီးဖြစ်ဖို့အတွက်လွတ်လပ်တဲ့အသင်းအဖွဲ့တွေရှိရမယ့်အကြောင်းကိုကျွန်တော်တင်ပြနေတာပဲဖြစ်ပါတယ်ပြည်ကြတဲ့ဘက်ကအဖွဲ့စည်းတွေကိုကေတာပုံစံနဲ့ဘယ်လိုပဲစနစ်တကျဖွဲ့ထားပေမဲ့ဆောင်ရွက်မဲ့လုပ်ငန်းတွေဟာအကျိုးကြောင့်လည်းမငြိမ်ညော့အများပြည်သူလည်းအကျိုးမရှိဘူးဆိုရင်မအောင်မြင်နိုင်ဘူးဆိုတာကိုကျွန်တော်တင်ပြခဲ့ပါတယ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်နဝတနဖစစ်ဆိုးရခေတ်တွေမှာတက်လျှောက်လုံးကျွန်တော်တို့တွေ့မြင်ခဲ့ရပါတယ်အရက်ဖက်လူဖွဲ့စည်းတွေရဲ့ဆွမ်းဆောင်ရည်ကိုအများအားအထင်သေးလိရှိတဲ့အာဏာရှင်တွေဟာသူတို့ဖွဲ့စည်းထားတဲ့တိုင်ရင်တက်ဖွဲ့ပုံစံအဖွဲ့စည်းတွေကိုသာအထင်ကြီးလိရှိပါတယ်ဒါပေမဲ့လည်းတမိုင်းကိုပြန်ကြည့်လိုက်ပြန်တော့အခြေအနေတွေဟာပြောင်းပြန်ဖြစ်သွားခဲ့တာကြီးပါပဲအာဏာရှင်တွေဖွဲ့စည်းပြတဲ့အသင်းအဖွဲ့တွေဟာလုတ်ပိုင်ခွင့်နေအာဏာတွေရှိတာမှန်ပေမဲ့ပြည်သူလူထုအပေါ်မှာထင်သလောက်ဩဇာတက်ရောက်မှုမရှိခဲ့ပါဘူးလွတ်လပ်တဲ့အသင်းအဖွဲ့တွေကတော့လုတ်ပိုင်ခွင့်အာဏာရှိသူတွေမဟုတ်ကြပါဘူးဒါပေမဲ့ပြည်သူလူထုအကျိုးကိုတကယ်လိုလားပြီးစင်နာအလျောက်အလုတ်ကျွေးပြုနေကြတဲ့အတွက်ပြည်သူလူထုရဲ့ယုံကြည်မှုကိုရရှိနေတာကြောင့်ဩဇာတက်ရောက်မှုလည်းရှိပါတယ်ကျွန်တော်ငယ်ငယ်ကရန်ကုန်မြို့ကိုရောက်တဲ့အချိန်မှာအဖြစ်အပျက်တစ်ခုကိုမှတ်မိနေပါသေးတယ်အဲ့ဒါကတော့ကျွန်တော်တို့နေထိုင်ရာကမာရုပ်မြို့နယ်ကဥန်တော်လန်းကိုပြုတ်ပြင်ဖို့ကိစ္စဖြစ်ပါတယ်။အဲ့ဒီလန်းကိုပြုတ်ပြင်တဲ့အခါမှာမြေကြီးတွေထပ်ပြီးဖို့ရပါတယ်။ထပ်ဖို့မဲ့မြေကြီးတွေကိုဘယ်ကယူရမလဲဆိုရင်ကျွန်တော်တို့လမ်းထိပ်မှာရှိတဲ့ရေကန်ကြီးစီကယူရပါတယ်။ဒါကြောင့်ကန်ထဲကရေတွေ၆ခန်းသွားပြီးဖက်ချဲ့အဲ့နုံမြေကြီးတွေပေါ်လာတဲ့နေရာဒီရောက်မှသာလျှင်လမ်းခင်းနိုင်မှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီခေတ်ကာလကတောင်းယူထားတဲ့အစိုးရလူကြီးမင်းတွေကညွှန်ကြားပါတယ်။အဲ့ဒီဥန်တော်လန်းကိုနေရာဒီမှာခင်းမိသားဖြစ်အောင်လုပ်ရမယ်လို့ဆိုပါတယ်။မြေကြီးတွေကိုလည်းအဲ့ဒီကံကနေယူရမယ်လို့ဆိုပါတယ်အဲ့ဒီစီမံကိန်းကောင်တဖို့အတွက်ကျွန်တော်ရက်ကွယ်မှာရှိတဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဝင်များမိသက်တပ်ဖွဲ့ဝင်များချက်ချင်းဤတပ်ဖွဲ့ဝင်များကဥဆောင်ပြီးအများပြည်သူကလှုပ်အားပေးရမယ်လို့ဆိုပါတယ်ဒီနေရာမှာလမ်းသူလမ်းသားတွေနဲ့လမ်းရက်မိရက်ဖတ်တွေဟာအတော့ကိုအကြက်ရိတ်သွားကြပါတယ်မိုးရင်းကြီးဖြစ်တဲ့အတွက်ကံတွေကရေတွေခတ်ထုတ်ဖို့မဖြစ်နိုင်ကံမောင်တွေကိုဖြိုချပြီးမြေကြီးယူဖို့ကလည်းလုံးဝမဖြစ်နိုင်တဲ့အနေအထားတစ်ခုဖြစ်ပါတယ်ဒါကြောင့်ရမီရဖာတွေကလမ်းသားတွေနဲ့အခုလိုအစည်းအဝေးလုပ်ပါတယ်လမ်းကောင်းသွားမှကိုလမ်းသားတိုင်းကလိုချင်တဲ့အတွက်လှူအားပေးဖို့အစဉ်နဲ့ရှိနေပေမဲ့လည်းဥဆောင်မဲ့ပုံကိုယ်တွေကိုလမ်းသားတွေကသဘောမကျကြပါဘူးနောက်ဆုံးတော့လမ်းရမီရဖာတွေကလမ်းသားတွေနဲ့ညှိနှိုင်းပြီးတက်ဆိုင်ရာမြို့နယ်အစိုးရအရာရှိတွေကိုအခုလိုတင်ပြပါတယ်နေရာဒီမှာကျွန်တော်တို့အုံတော်လန်ခင်မိသားဖြစ်ရပါစီမဲဒါကိုကျွန်တော်တို့အာမခံပါတယ်လုပ်ငန်းစတင်မဲ့အချိန်ကိုလည်းကျွန်တော်တို့နဲ့လမ်းသားတွေကဆုံးဖြတ်ခွင့်ပေးပါလို့ဆိုပါတယ်မြို့နယ်တက်ဆိုင်ရာတာဝန်ရှိတဲ့လူတွေကပြောပါတယ်ပြောတဲ့အတိုင်းဖြစ်မလာဘူးဆိုရင်လမ်းရမိရဖာနဲ့လမ်းသားတွေကိုဖမ်းမယ်လို့ချင်းချောက်ပါတယ်ကျွန်တော်လမ်းရမိရဖာတွေကလည်းသဘောတူခဲ့ရပါတယ်အဲ့လိုနဲ့နွေရသည်ရောက်စရေခမ်းပြီဆိုတာနဲ့လမ်းရမိရဖာတွေနဲ့လမ်းသားတွေဟာကန်ထဲကမြေကြီးတွေကိုယူပြီးမြေဖို့တဲ့လုပ်ငန်းကိုနေရောညပါအတက်တော်လုပ်ကြပါတယ်ကျွန်တော်ကိုယ်တိုင်လည်းကိုယ်လမ်းကောင်းဖို့အတွက်ဝမ်းသာအားရလိုအပ်ပြီးခဲ့ပါတယ်ကျွန်တော်လမ်းဟာတတ်မှတ်ထားတဲ့ရက်မတိုင်ခင်မှာပဲပြီးစီးသွားပါတယ်လမ်းသားတွေဟာညီညီညွတ်ညွတ်နဲ့လုံနိုင်ခဲ့ပါတယ်လုံအားမပေးနိုင်သူတွေကလည်းသူတို့တက်နိုင်သမျှပွဲချမ်းကျော်တုတ်တူလိုစားစရာမျိုးတွေကြွေတာမျိုးရင်းနှီးချမ်းတိုက်တာမျိုးစသဖြင့်ဘက်ပေါင်းစုကနေပူပေါင်းပါဝင်ခဲ့ကြပါတယ်တကယ်တော့ဒီလိုအောင်မြင်မှုဟာလမ်းရမိရဖတ်ရဲ့အမျှော်မြင်ကြီးမှုနဲ့ဩဇာရှိမှုတို့ကြောင့်ပဲဖြစ်ပါတယ်တကယ်လို့သာအဲ့ဒီဥဆောင်မှုနေရာမှာယူနီဖောင်းတွေတကားကားနဲ့ထောင်ထောင်လောက်လောက်ပုံကိုယ်တွေရှိနေမယ်ဆိုရင်တော့ဘာမှဖြစ်လာနိုင်မှာမဟုတ်တော့ပါဘူးလမ်းစီမံကိန်းကြီးတစ်ခုလုံးလည်းပျက်စီးဆုံးရှုံးသွားမှာသိကြပါတယ်လွတ်လပ်သောအသင်းအဖွဲ့များရဲ့ဩဇာတက်ရောက်မှုဟာလုပ်ပိုင်ခွင့်အာဏာထက်ပိုပြီးကြီးမားတယ်ဆိုတဲ့တာရကတစ်ခုပဲဖြစ်ပါတယ်ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပါ
big town, huge